အမေရိကန်အာဆီယံထိပ်သီးစည်းဝေးကိုမနေ့ခြားသောရက်နေ့ကစပြီးတော့ဝါရှင်တန်ဒီစီမှာနှစ်ရက်ကြာကျင်းပနေပါတယ်ဒီစည်းဝေးကျင်းပနေချိန်မှာပဲ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ကိုအမေရိကန်အစိုးရကဝါရှင်တန်ဒီစီမှာလက်ခံတွဲဆုံတာဟာအမေရိကန်အစိုးရရဲ့အကြမ်းဖက်အဖွဲ့အစည်းစန့်ကျင်ရေးမှုကိုမေးခွန်းထုတ်လို့ရဆိုပြီးတော့မြန်မာစစ်ကောင်စီကပြင်းပြထန်ထန်ဝေဖန်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ဒီရည်တည်ချက်နဲ့ပတ်သက်လို့ပြည်တွင်းအမြင်တွေကိုရန်ကုန်ကစူစီးတင်ပြဖို့ထားတာကိုမတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
မေလ12ရက်နဲ့13ရက်မှာကျင်းပနေတဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကာလအတွင်းမှာအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာအရေးကိစ္စဟာလည်းဆွေးနွေးစရာအကြောင်းတစ်ခုဖြစ်နေပါတယ်အဓိကကတော့မြန်မာအရေးအာဆီယံဘုံသဘောတူညီချက်တွေလက်တွေ့အကောင်အထည်ပေါ်လာနိုင်စေဖို့အမေရိကန်ဘက်ကတွန်းအားပေးနေတယ်လို့ဒီလိုအကောင်အထည်ပေါ်တဲ့နေရာမှာလည်းအရေးပါတဲ့အစုအဖွဲ့တွေအထူးသဖြင့် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုပါဆက်ဆက်ဆောင်ရွက်ဖို့ပြောဆိုနေကြတာဖြစ်ပါတယ်ထိပ်သီးအစည်းအဝေးအတွင်းမှာတော့မြန်မာစစ်ကောင်စီအကြီးအကဲကိုတက်ရောက်ခွင့်မပေးဘဲမြန်မာနေရာမှာခုံလွတ်ချထားဖို့နှစ်ဖက်သဘောတူညီကြပါတယ်။တစ်ချိန်တည်းမှာတော့ NUG နိုင်ငံသားရေးဝန်ကြီးကိုအမေရိကန်အစိုးရကဝါရှင်တန်ကိုဖိတ်ခေါ်ပြီးအစိုးရအရာရှိတွေကလက်ခံတွေ့ဆုံဆွေးနွေးပါတယ်။ဒီလိုလုံဆောင်တာတွေအတွက်စစ်ကောင်စီဘက်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးအမေရိကန်ရဲ့ရည်တည်ချက်အပေါ်အခုလိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမေးခွန်းထုတ်လိုက်ပါတယ်
။အဲဒီလိုအကြမ်းတဲ့အဖွဲ့အစည်းကိုအော်နော်ကဘာမှာအကြမ်းတဲ့လောက်ရတီကိုစန့်ကျင်ပါရဲဆိုတော့ဒါနိုင်ငံကြီးကခေါ်ပြီးတော့ကြတရားဝင်တွေ့ဆုံခြင်းဟာကျွန်တော်မျိုးကုန်းထုတ်လို့တော့ဒါဒီအကြမ်းတဲ့နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံဒီအကြမ်းတဲ့ဆိုတဲ့အတိတ်ရဲ့ဖွင့်ဆိုမှုအကြမ်းတဲ့ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့အတိတ်ရဲ့ဖွင့်ဆိုမှုတွေဒီဒါစန့်ကျင်မျိုးနဲ့ဒါပဲစန္ဒနဲ့အတိတ်ရဲ့ဖွင့်နေရင်ကျင့်သုံးနေတယ်လို့ပဲကျွန်တော်တို့မြင်ပါတယ်
အာဆီယံအနေနဲ့မနစ်တုန်းကအချက်၅ချက်ပါတဲ့ဘုံသဘောတူညီချက်ရခဲ့တာကလွဲပြီးမြန်မာစစ်ကောင်စီရဲ့လူခွေဆက်လက်ချိုးဖောက်နေမှုတွေအတွက်ဘာမှတိုးတက်အောင်မလုပ်နိုင်တာကိုအမေရိကန်တာဝန်ရှိတဲ့သူတွေကစိတ်ပြက်လာကြပြီးတော့အခုလိုမျိုးဆက်လက်ဖိအားပေးတဲ့ပုံစံနဲ့လှုပ်ဆောင်လာတာဖြစ်တယ်လို့ပြည်တွင်းသုံးသပ်သူတချို့ကရှုမြင်ပါတယ်ကမ္ဘာနဲ့မြန်မာနိုင်ငံရွေးလေလာတုံးသက်သူဒေါက်တာခင်စောဝင်းကတော့ဒီဆွေးနွေးပွဲကနေရလက်ကောင်းတစ်ခုခုပေါ်ထွက်လာနိုင်မှုမျှော်လင့်ကြောင်းနဲ့ဒီလှုပ်ဆောင်မှုတွေကအာနာသိန်းစစ်ကောင်စီပေါ်ဖိအားတစုံတရာရှိလာနိုင်ပွဲမြင်တယ်လို့သူကရှုမြင်ပါတယ်
။အခုမင်းကပြောမှဆိုရှင်ဝေးဝေးရေကိုဖက်ပတ်တုံးကထပ်တင်းနေကြတယ်။ဒီကအမေရိကန်ကအဲ့လိုအလောက်အရှင်မကြီးနေဘူးလေ။ကစားလိုက်တယ်ပေါ့ကွာ။ဒီကြောင်းကမင်းကလိုကြောကြီးရောနဲ့ရှင်းနေလို့မရဘူး။
အမေရိကန်ရဲ့အခုလိုဖိအားပေးလှုပ်ဆောင်မှုကစစ်ကောင်စီအနေနဲ့သူတို့ကိုကြောထောက်နောက်ခံပေးကူညီနေတဲ့အမေရိကန်ရဲ့ပြိုင်ဘက်အိန္ဒိယတရုတ်ရုရှားဘက်ကိုပို့ပြီးတော့မှနှီးစပ်သွားမလားဆိုတဲ့စိုးရိမ်တကြီးသုံးသပ်မှုတွေလည်းရှိပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့လေလာသူတဦးဖြစ်တဲ့ဦးရဲထွန်းကလည်းအခုလိုသုံးသပ်လိုက်ပါတယ်
။ဟိုအပန်းရှိတဲ့တစ်ထက်တည်းကအတိုက်ရဲ့သဘောထားတွေကအဲ့လိုကျင်းထန်တဲ့ဟိုအရာလှုပ်လို့ရှိရင်သူတို့ကတစ်ဖက်ကိုပို့ကတ်သွားတာမျိုးအဲဆက်ကျင်တဲ့ပို့ဖြစ်သွားတာမျိုးဖြစ်လို့ရှိရတယ်။ဒီတစ်ခေါက်မှာတော့ဟိုရွေးချယ်စရာလေးတွေတော့ရှိတာပေါ့
။မြမအရေးတွေမှာတက်ကြွလှုပ်ရှားစွာပါဝင်လှုပ်ရှားနေတဲ့မတ်တင်စာရှင်းလေးကြီးကတော့အမေရိကန်ပြည်ထောင်စုဟာတခြားနိုင်ငံတွေထက်စာရင်မြန်မာဒီမိုကရေစီတိုးတက်ရေးကိုထောက်ပံ့ဆောင်နိုင်ငံတွေကတခုအနေနဲ့သူ့လောက်ရက်ကိုပြသတယ်လို့ရှုမြင်ပါတယ်။တန်တမာရေးအရာအောင်ပွဲတစ်ခုလို့ရှုမြင်ထားတယ်လို့ဒီလောက်ဆောင်ချက်တွေကပြောင်းလဲမှုအတွက်လမ်းစာတစ်ခုဖြစ်လာဖို့သူကမျှော်လင့်ပါတယ်
။ကြောက်မျှော်မှန်းနဲ့မျှော်လင့်ထားတဲ့အတိုင်းမဖြစ်နေသေးဘူးနဲ့အဲကြောက်တစ်ခုချင်းနဲ့တိုက်တွန်းသွားရမှာဖြစ်တယ်။ဒီအမေရိကန်နိုင်ငံတစ်ခုကဟိုကြောက်နိုင်ငံပေါ်မှာ policy အားဖြင့်မူဝါဒအဖြစ်အပြောင်းလဲဖြစ်ပြီဆိုရင်ကျန်းမာနိုင်ငံတွေအပြောင်းလဲလာဖို့ဆိုတော့တိတ်မခက်ခဲတော့ဘောနော်ဆိုတော့စိတ်ကိုအရေးကြီးပါတယ်ဆိုတော့ထျောက်တဲ့လုပ်ငန်းစဉ်တွေနောက်ပိုင်းမှာတည်ဝင်ဝင်တက်ရောက်မှုတွေရှိလာဖို့ဆိုရင်ကျောက်တီတူတွေကလည်းစစ်စစ်မပြတ်အမေရိကန်နိုင်ငံကကျောက်တီတူတွေလိုလားတဲ့အတိုင်းဒီဇိုင်းမဲ့မဲ့လုပ်နေရလားဆိုတာကိုအငြင်းလေးလာဆောင်ကြည့်ဖို့လိုတယ်ဥပမာပြောရရင် MOG ကို sanction လုပ်ဖို့အမေရိကန်ကိုတိုက်တွန်းနေတာကျောက်တီတူတွေပေါင်းကြဖို့လိုပါတယ်
ဒီကနေ့ဆက်ပြီးတော့ကျင်းပနေတဲ့အမေရိကန်အာဆီယံအစည်းအဝေးမှာတော့မြန်မာအရေးအပြင်အင်ဒိုပစိဖိတ်ဒေသအတွင်းတရုတ်ရဲ့ဩဇာရွှမ်းမိုးမှုကိုတံပြန်ထိန်းကြီးဖို့ကြိုးစားနေတဲ့အမေရိကန်အစိုးရအနေနဲ့လူခွင့်ရေးနဲ့ဒီမိုကရေစီရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိတယ်လို့သိရပါတယ်ရှင်